Bangladesh နိုင်ငံကို3ရက်ကြာခရီးနဲ့ရောက်နေတဲ့လူမှုဝန်ထမ်းကေဆယ်ရင်းနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ကြာသပတေးနေ့ကတွေ့ဆုံပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးလှုပ်ရှားရှိတာတွေလုပ်နေပြီးတော့ပြန်လက်ခံနိုင်ရေးလုပ်ငန်းစဉ်တွေကိုအများဆုံးစနိုင်လိမ့်မယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ရိုဟင်ဂျာတွေရဲ့ကျွေးရွာတွေကိုပြန်တည်ဆောက်ပေးဖို့ကိစ္စအလေးထားပြောပါတယ်။ရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးတို့ဆွေးနွေးခဲ့တဲ့အကြောင်းကိုကိုကျော်ကျော်သိန်းကအပြည့်အစုံဆက်ပြောပြပါမယ်ရှင်။
ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်ကိုမြန်မာအစိုးရဘက်ကဖြစ်နိုင်သမျှအမြန်ဆုံးစလုပ်တော့မှာဖြစ်ပါတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်ရေးကပြောပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်ရေးဟာဗိုလ်တူနေတုန်းကကောက်ဆက်ပစားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲဒီနောက်ဂျာတာပရီနေမှာတော့ဒကာမြို့တော်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဘူဟက်ဆန်မာမူအာလီနဲ့တွေ့ဆုံပြီးတဲ့နောက်ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲဒီလိုပြောသွားတာပါ။
We can overcome many difficulties we are facing to start for the repatriation process.
Okay, okay. အများအပြားကိုကျွန်တော်တို့ကြော်လွှားနိုင်ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့လုပ်နေပါပြီ။ပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ကိုအများဆုံးစတင်နိုင်မယ်ဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးမာမူအာလီကလည်းမြန်မာနိုင်ငံဘက်ကသူပြောခဲ့တာနဲ့မြန်မာဘက်ကသူ့ကိုပြောတာကိုသတင်းတော့တွေကိုပြန်ပြောပြပါတယ
်။ I have also on the Bangladesh side underscored the need for rebuilding the villages the
ဒီကိုပြန်လည်တိဆောက်ပေးဖို့လိုရဲဆိုတာကျွန်တော်အထူးလေ့လာပြောခဲ့ပါတယ်လုပ်ငန်းတွေကိုနိုင်ငံတော်တော်များများနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့လုပ်နေပါပြီလို့မြန်မာဝန်ကြီးကကျွန်တော်တို့ကိုအမှတ်ခံပြောဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့နဲ့မြန်မာနိုင်ငံအကြစစ်ဆင်နိုင်တာတွေပြီးသွားပြီလို့ကျွန်တော်တို့ကိုပြောပါတယ်မြန်မာနိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့နှစ်ဖွဲ့အကြားသိမ့်မကြခင်နေပြည်တော်မှာသဘောတူညီချက်ရယူကြမှာဖြစ်ပါတယ
်။ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်ပြီးတဲ့အခါနိုင်ငံသားအဖြစ်တရားဝင်အသိအမှတ်ပြုခံရဖို့အတွက် MVC ကတ်ကိုအရင်ယူဖို့လိုတယ်လို့ဒေါက်တာဝင်းမြတ်ကြီးကပြောပါတယ်
။ They can start to applying for the citizenship as soon as they get the national verification card
နိုင်ငံသားစီစီရေး NVC ကတ်တွေရပြီဆိုတာနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ဖို့စရှောင်နိုင်ပါပြီ NVC လုပ်ငန်းစဉ်ကနေသူတို့လုပ်ဖို့လိုပါတယ်အဲဒီနောက်ဥပဒေနဲ့အညီအချိန်တိုအတွင်းနိုင်ငံသားဖြစ်သွားမှာပါအရင်တုန်းက NVC လုပ်ငန်းစဉ်ကတိတ်နှေးပါတယ်အခုတော့ကျွန်တော်တို့ပိုမြန်အောင်လုပ်နေပါပြီဒါကြောင့်ဥပဒေနဲ့အညီသူတို့နိုင်ငံသားဖြစ်ခွင့်ရကြတော့မှာပ
ါဒုက္ခသည်တွေကိုပြန်ပို့ရေးအတွက်နိုင်ငံသားပြီးခဲ့တဲ့ဇန်နဝါရီလကတည်းကသဘောတူညီချက်တရက်ကိုလက်မှတ်ထိုးထားပြီးသားပါဒါပေမဲ့လည်းအကူအညီပေးဖွဲ့တွေနဲ့ရိုဟင်ဂျာတွေကိုယ်တိုင်ကသူတို့ကိုအတင်းကျပ်ပြန်ပို့ပြီးဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်ရမှာစိုးရိမ်တာကြောင့်ကန့်ကွက်ကြတဲ့အတွက်လုပ်ငန်းစဉ်နှောင့်နှေးနေကြတာပါ။ဒါအပြင်နေထိုင်လုပ်ကိုင်စားသောက်ရေးပိုင်းအခက်တွေ့မဲ့စိုးရိမ်ချက်တွေလည်းရှိနေပြီးဒါနဲ့ပတ်သက်လို့မြန်မာဘက်ကပြောတာကိုဝန်ကြီးမာမူအာလီကအခုလိုပြန်ပြောပါတယ်
။ The Myanmar side has told us that many new
ideas. လောက်ဆောင်ရမယ့်စကူဇစ်တော်တော်များများရှိထားပြီးအကောင့်ထဲပေါ်နေတယ်လို့မြန်မာဘက်ကကျွန်တော်တို့ကိုပြောပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအနေနဲ့ပြန်သွားပြီးတဲ့နောက်အသံမွေးဝန်းကျောင်းအလုပ်တွေလုပ်နိုင်ရင်သာမကပါဘူး။ဒီကုမလာခင်တို့ကရှိထားခဲ့တဲ့သူတို့ရဲ့လူနေမှုအစဉ်တန်းအတိုင်းနေထိုင်လုပ်ကိုင်နိုင်ပါမယ်လို့ပြောပါတယ်
။ပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့အတွက်ဒုက္ခသည်အရေးအတွက် 8,000 ကျော်ရဲ့စည်းရုံးကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားပြီးပါပြီ။ဒါပေမဲ့လည်းအဲ့ဒီလူတွေကိုအတီးပြုတဲ့လုပ်ငန်းစဉ်ကရှုပ်ထွေးတဲ့အတွက်နောက်ထပ်နှောင့်နှေးကြံ့ကြာနေတာပါ။ဒါအပြင်ဒုက္ခသည်တွေထဲမှာသူတို့ကိုရိုဟင်ဂျာမျိုးနွယ်အဖြစ်အတိမတ်ပြုမှသာပြန်မယ်လို့ပြောဆိုနေသူတွေလည်းရှိပါတယ်။ဒေါက်တာဝင်းမြတ်ရေတို့အဖွဲ့ဒုက္ခသည်စခန်းကိုသွားတဲ့အချိန်စံထပြတာတွေနဲ့လည်းကြုံခဲ့ရပါတယ်ခင်ဗျာ။